ဂျနီဗာမှာကျင်းပနေတဲ့42ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံအပေါ်ထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့မြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာကိုယ်တိုင်တင်သွင်းမဲ့သူတွေနဲ့တွေ့ဆုံပြီးတိုက်တွန်းဆွေးနွေးခဲ့တာတွေရှိကြောင်းဂျနီဗာကိုရောက်နေတဲ့မြန်မာလူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေက VOA ကိုပြောပါတယ် NLD အစိုးရတက်လာပြီးနောက်လွတ်လပ်မှုချို့ရလာတာမှန်ပေမဲ့အခုချိန်ထိလူ့အခွင့်အရေးချိုးဖောက်ခံရတာတွေဆက်ရှိနေသေးတယ်လို့သူတို့ကထောက်ပြပါတယ်ဒီအကြောင်းကိုနားဆင်ရမှာပါဆွေဇလန်နိုင်ငံဂျနီဗာမှာစက်တင်ဘာ9ရက်ကနေ29ရက်နေ့ထိကျင်းပနေတဲ့42ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံအတွင်းစက်တင်ဘာ16ရက်တနင်္လာညနေပိုင်းကျရင်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ရေးအတွက်ရန်ဟီလီနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဂျနီဗာကိုရောက်နေတဲ့လူ့အခွင့်အရေးလှုပ်ရှားသူအတန်းအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခကVOA ကိုရှင်းပြပါတယ
်ကျွန်တော်တို့ရန်ဟီနေနဲ့တွေ့တဲ့အချိန်မှာကျွန်တော်အဓိကထားပြောဖြစ်တာကဒီမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေတွေပြုပြင်ပြောင်းလဲရေးကိုတော့အဓိကထားဆွေးနွေးခဲ့တယ်ပေါ့အထူးသဖြင့်တော့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုဒီလက်ရှိအစိုးရနဲ့တမတော်အများပြတုံးလာပြီးတော့တရားစွဲဆိုမှုတွေမြင့်တက်လာတယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြခဲ့တယ်။ဟိုဒီဥပဒေကိုအမြန်ဆုံးပြင်ဆင်တဲ့လမ်းကြောင်းပေါ်ရောက်လာအောင်တိုက်တွန်းခဲ့တာရှိတယ်ပေါ့နော်။နောက်တစ်ခုကတက်မတော်ရဲ့တရားစွဲဆိုမှုတွေနောက်တစ်ခုကကျတော့ရခိုင်မှာတက်မတော်ရဲ့ဒီအချက်သားတွေပေါ်မှာတရားလက်လွတ်ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးခဲ့တာရှိတယ်။အထူးသဖြင့်တော့ဒီ Facebook ကနေပြီးတော့လက်လွတ်မှာ HP ပြောဆိုနေတဲ့အကောင့်တွေပိတ်သိမ်းခဲ့တာရှိတယ်။သူတို့အဲ့ HP လို့ပြောပြီးတော့ဒီလူလက်ထုတ်ပေါ်ပြောဆိုခွင့်ကိုကန့်တတာမျိုးဖြစ်လာမှာကိုကျွန်တော်စိုးရိမ်နေဆိုတဲ့အကြောင်းကိုပြောတယ်
မြန်မာနိုင်ငံတိုင်းသားဒေသတွေမှာအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်ဒေသခံတွေလူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေမျိုးရောက်လာတာကြောင့်ဒါကိုတာဝန်ရှိသူတွေအနေနဲ့ထိန်းချုပ်ဖို့လိုတယ်ဆိုတာလူအခွင့်အရေးကောင်စီကိုတင်ပြလိုကြောင်းပြောလာသူကကချင်လူအခွင့်အရေးတက်ကြွလှုပ်ရှားသူဒေါ်နန်ပူဖြစ်ပါတယ
် UN လူအခွင့်အရေးကောင်စီကိုတိုက်တွန်းလိုတဲ့အချက်ကတော့အခုချိန်မှာကျွန်တော်တို့ကချင်ဒေသနဲ့ရှမ်းမြောက်မှာလူခွေချိုးဖောက်ခြင်းခံရတဲ့အခြေအနေရပ်တန့်ဖို့အတွက်ဖြစ်တယ်။ပြီးတော့အခုရှမ်းမြောက်မှာဆိုလို့ရှိရင်စစ်ပွဲကြောင်ပြည်မိနေတဲ့အပြင်းမဲ့တဲ့ပြည်သူတွေအမျိုးသမီးနဲ့ကလေးတွေဒီစစ်လက်နက်ကြီးတွေလေနဲ့ကျဲလို့ဒဏ်ရာရပြီးတော့တေဆုံတဲ့လူတွေရှိတယ်ပြီးတော့အမျိုးသမီးတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်ပြီးတော့တပ်ဖြတ်ခြင်းခံရတယ်ဆိုတော့ချင်းနေတွေပေါ့နော်ဒါတွေကကျမတို့ဆက်တိုက်ဖြစ်နေတဲ့နောက်တစ်ခုကတော့လူခွင့်ရေးနဲ့ပတ်သက်ပြီးမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးကာကွယ်တဲ့လူတွေကိုချိန်ချောက်တာတွေဖမ်းဆီးရေးယူတာတွေတရားစွဲတာတွေကိုရပ်တန့်ဖို့အတွက်ကျမတို့တောင်းဆိုလိုတဲ့နောက်တစ်ခုကတော့စစ်ပွဲတွေရပ်ပြီးတော့မှအမြန်ဆုံးငြိမ်းချမ်းရေးပေါ်ဆောင်ဖို့အတွက်လိုအပ်တယ
် NLD အစိုးရလက်ထက်မှာလွတ်လပ်မှုတချို့ရလာတာမှန်ပေမဲ့အခုချိန်ထိလူခွင့်ရေးချိုးဖောက်ခံရတာတွေဆက်ရှိနေသေးတဲ့အတွက်ဒါကိုထိန်းချောက်ပြုပြင်နိုင်ရင်အခြေအနေတွေတိုးတက်လာနိုင်တယ်လို့မောင်ဆောင်ခကထောက်ပြပါတယ
်ဒီ NND ဆိုတာလက်ထက်မှာပြထားလိုက်တဲ့ဆိုတော့နိုင်လွတ်လုံလို့ဟာမျိုးဆိုရင်လေတရားစွဲဆိုမှုတွေမှာအခုဆိုရင်20နှစ်ရှင်းမှုဖြစ်ရှိလာတာကိုကျွန်တော်တို့ကတွေ့ရတယ်အငင်းစုစီလို့လည်းကျွန်တော်တို့ကပုံပြီးကောင်းမွန်တဲ့အခြေအနေရအောင်မပြင်လာနိုင်ဘူးအခုလက်ရှိမောက်ကွန်းဥပဒေကျမ်းလို့ဟာမျိုးကလည်းလူတွေရဲ့တရင်ရယူပိုင်ခွင့်ကိုချိုးဖောက်နေတာကိုတွေ့ရပြန်တယ်ပေါ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကန့်တက်ချိုးဖောက်တင်တဲ့ဥပဒေတွေကိုပြင်ဖို့လိုအပ်တယ်နောက်တစ်ခုကကြတော့အခြားသောဒီလူခွင့်ချိုးဖောက်မှုဖြစ်ရှင်နေမှာပါဝင်ပတ်သက်နေတဲ့သူတွေကိုဟိုကြက်မဲ့ထိန်းချောင်းပြီးတော့အရေးယူဆောင်ရွက်တာမျိုးတွေကိုကိုရိုင်းကလည်းချိန်ကျင်တာမျိုးတွေလုပ်နိုင်မယ်ဆိုရင်တော့ဟိုမြန်မာပြည်ရဲ့လူခွင့်အခြေအနေဟာပိုမိုပြီးတိုးတက်လာနိုင်တဲ့အလားအလာမှာရှိပါတယ်ဗ
ျ42ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးညီလာခံမှာအဓိကထားဆွေးနွေးနေတာကလူအခွင့်အရေးကိုဘယ်လိုကာကွယ်မြင့်တင်ကြမလဲဆိုတာနဲ့ပြည်သူလူထုရပိုင်ခွင့်နိုင်ငံရေးစည်းဝါးရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးလွတ်လပ်စွာဖွံ့ဖြိုးတိုးတက်ခွင့်စတဲ့အကြောင်းအရာတွေဖြစ်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုတော့စက်တင်ဘာ16 19ရက်အတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရောမြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ FFM တို့ကပါအစီရင်ခံစာတင်သွင်းကြမှာဖြစ်ပြီးနောက်ပိုင်းမှာနိုင်ငံတကာကိုယ်စားလှယ်တွေရဲ့မေးမြန်းချက်တွေကိုရှင်းလင်းဖြေကြားကြမှာဖြစ်ပါတယ်ခင်ဗျာ။